မြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးမှဒီကနေ့ကျင်းပတဲ့64နှစ်မြောက်အာဇာနည်နေ့ခမ်းနားမှာဒေါ်ဆန်းစုကြည်ကမြင့်မြတ်သူတွေကိုအာဇာနည်လို့သတ်မှတ်ကြောင်းအများကတန်မိုးထားလေးစားလက်ခံသူမှသာအာဇာနည်လို့ခေါ်ဆိုရမှာဖြစ်ကြောင်းပြောကြားသွားပါတယ်
။ရိုးရိုးကျင့်မြင့်မြင့်ကျန်းဆိုတာဒီရိုးရိုးနေထိုင်ရမယ်ရိုးရိုးစားတောင်းနိုင်ရမယ်ရိုးသားမှုရှိရမယ်ရိုးသားမှုရှိတဲ့တစ်ချိန်တည်းမှာပဲအဆင့်မြင့်တဲ့အတွေးခေါ်တွေအဆင့်မြင့်တဲ့အပြောဆိုတွေအဆင့်မြင့်တဲ့အလုပ်ကိုင်တွေဟာရှိရမယ်။အဲ့ဒီလိုရှိတဲ့အခါမှဒါဟာမြင့်မြတ်တယ်မြင့်တယ်အဆင့်မြင့်တယ်လို့ခေါ်နိုင်ပါတယ်။အဲ့တော့မြတ်တယ်ဆိုတော့ကျမတို့ဘာကိုဆိုလိုတာလဲ။တန်ဖိုးရှိတာကိုဆိုလိုတယ်လို့ကျမနားလည်ပါတယ်။လူတွေတန်ဖိုးထားเสียဖြစ်တဲ့သူတယောက်လူတွေတန်ဖိုးထားเสียဖြစ်တဲ့အကျင့်တွေအမှုအကျင့်တွေအတွေးအခေါ်တွေအလုပ်ကိုင်တွေဒီတော့မြင့်မြတ်တဲ့လူဆိုတာဟာဒီပုဂ္ဂိုလ်ရဲ့အဆင့်မြင့်မြင့်နေထိုင်ပြောဆိုတွေးခေါ်မှုကြောင့်မလို့အများကနေပြီးတော့တံပိုးထားလို့မြင့်မြတ်တယ်လို့ပြောနိုင်တယ်လို့ကျမကတော့ဒီလိုပဲမြင်ပါတယ်။အဲ့ဒီတော့ဒီလိုအများကတံပိုးထားလို့အများကနေပြီးတော့ဒီပုဂ္ဂိုလ်တွေရဲ့အလုအကိုင်းအတွေးခေါ်ပြောဆိုတွေကိုတံပိုးထားလို့အာဇာနည်တွေဖြစ်လာတာပါ။အာဇာနည်ဆိုတာဖြစ်ချင်တိုင်းဖြစ်လို့ရတာမဟုတ်ပါဘူး။ဟိုအာဇာနည်ဆိုတာဟာတော့အများကလက်ခံမှကိုယ့်ရဲ့ပတ်ဝန်းကျင်ကကိုယ့်ရဲ့နိုင်ငံကကိုနေတဲ့ကမ္ဘာကြီးကအာဇာနည်လို့သတ်မှတ်မှသာအာဇာနည်ဖြစ်မှာပါ။
တိုင်းပြည်နဲ့လူမျိုးအတွက်ကြဆုံးခဲ့ရတဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုလေးစားတန်ဖိုးထားတဲ့ဖို့နဲ့အာဇာနည်တွေပေါ်ပေါက်လာအောင်ဝိုင်းဝန်းကြိုးပမ်းလှုပ်ဆောင်ကြဖို့လဲဒေါအောင်ဆန်းစုကြည်ကပြောကြားသွားပါတယ်
။လူတယောက်အတွက်ဆိုလို့ရှိရင်တကယ်တန်ဖိုးထားအောင်အရာကတော့အသက်ပဲ။ဒီအသက်မရှိလို့တော့ဘာမှဆက်လုပ်လို့မရဘူး။ဒီအတံပိုးထားဆုံးအရေးကြီးဆုံးဖြစ်တဲ့အသက်ကိုတောင်မှစတဲ့ပြီးတော့ဆွတ်လွတ်ပြီးတော့ကိုမှန်ရာထင်တဲ့ကိစ္စကိုလှုပ်တာအများကောင်းကျိုးအတွက်ကိုလှုပ်တဲ့လူတွေကိုအာဇာနည်ရဲ့လို့သတ်မှတ်တာဘာမှထူးဆန်းတာမဟုတ်ပါဘူး။ကြောင်ကျမတို့တွေကအာဇာနည်နေ့မှာအာဇာနည်ခေါင်းဆောင်ကြီးတွေကိုဂါရဝပြုပါတယ်လို့ပြောတဲ့အချိန်မှာဘယ်လိုဂါရဝပြုလဲဆိုတော့ကျမကနည်းနည်းသိချင်တယ်ဟိုခေါင်းကုံရမြက်ကာရဝပြုတာမဟုတ်ဘူးနော်အဲ့ဒီခေါင်းထဲမှာဘာအတွေးရှိလဲဆိုတာအရေးကြီးတယ်ဒီလိုအာဇာနည်ခေါင်းဆောင်ကြီးတွေကိုခေါင်းကုံပြီးတော့ကာရဝပြုလိုက်တဲ့အခါမှာကိုယ်ခေါင်းထဲမှာဘလို့ရှိတယ်လဲဘာကိုကာရဝပြုနေတာလဲဆိုတော့သိချာစဉ်းစားစစ်ချင်ပါတယ်အဲ့တော့ဒီလိုကာရဝပြုလောက်တဲ့ပြုတိုက်တဲ့ပုံကိုယ်ကြီးကျမတို့နိုင်ငံမှာပို့ပြီးတော့ပေါ်လာအောင်လို့ကျမတို့အားလုံးဝိုင်းပြီးတော့ဘယ်လိုလုပ်တင်တယ်လဲဆိုတာကိုလည်းကျမစဉ်းစားစစ်ချင်တယ်နော်ကြာဆုံးပေးတဲ့ဟာကိုပြောတာမဟုတ်ဘူးကျမတို့လူတွေကိုမလိုအပ်ဖဲနဲ့ကျမတို့မကြာဆုံးစေချင်ဘူးဒါပေမဲ့အာဇာနည်လို့ခေါ်လောက်အောင်ထူးမြတ်တဲ့မြင့်မြတ်တဲ့ပုံကိုယ်တွေပေါ်လာအောင်ကျမတို့နိုင်ငံမှာဘယ်လိုလုပ်ရမလဲဆိုတာကိုစဉ်းစားကြည့်စေချင်တယ်အဲ့ဒီစဉ်းစားတဲ့အခါကျရင်ကိုကနေပြီးတော့စစဉ်းစားပါကိုကမြင့်မြတ်အောင်လို့ဘယ်လိုနေနိုင်မလဲအာဇာနည်ကောင်းဆောင်ကြီးတွေလောက်မမြင့်မြတ်နိုင်ရင်တောင်မှအဲ့ဒီလောက်ကိုတော့ဒီဟာကိုဒီဆိုင်အနေနဲ့ထားပြီးတော့ကိုကဘယ်လိုစူးစမ်းနိုင်မလဲဆိုတာအဲ့ဒါကိုစဉ်းစားစေချင်ပါတယ်ကိုကမလုပ်ဖဲနဲ့လူများကိုအားကိုးတဲ့စိတ်ဓာတ်မျိုးကိုကျမအားမပေးချင်ဘူးဟိုခဏခဏကျမကိုမေးတယ်ဒီမိုကရေစီဘယ်တော့ရမလဲဆိုတော့ကျမကလည်းပြန်ဖြေတယ်ကိုဖောက်ကိုဘယ်လောက်လုပ်နေလဲပြန်မေးကြည့်လို့ကိုလောက်သူကိုလုပ်တဲ့လောက်ကိုရမယ်လို့ပဲသတ်မှတ်ပါလို့
လူတိုင်းလူတိုင်းအနေနဲ့ကိုကံကျမကိုတိစောက်နိုင်ဖို့အတွက်ကိုကိုကိုအားကိုးဖို့လိုအပ်ကြောင်းမိမိတို့နိုင်ငံကိုအာဇာနည်နိုင်ငံတော်ကြီးဖြစ်မြောက်လာအောင်အားလုံးကဝိုင်းဝန်းကြိုးပမ်းကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်
။လွတ်လပ်ရေးရစေခြင်းနဲ့ဆိုတာဟာလွတ်လွတ်လပ်လပ်နဲ့ကိုယ်ကံကျမကိုကိုတိဆောက်ခွင့်ရဖို့အတွက်ဒါအတွက်ကျမတို့လွတ်လပ်ရေးရခြင်းကြတာ။အဲ့တော့ကိုယ်ကံကျမကိုကိုတိဆောက်ခြင်းနဲ့ဆိုရင်တခြားလူကိုအားကိုးနေလို့မရဘူး။အကောင်းအတွက်ကောအဆိုးအတွက်ကောတခုခုမဟုတ်တာဖြစ်လို့ရှိလို့ရှိရင်သူများကြောင့်ဆိုပြီးတော့လက်ညှိုးထိုးနေလို့မရဘူး။အဲသူများရောက်ဆိုလို့ရှိရင်ကိုကဒီဟာကိုဘယ်လိုပြန်ပြင်လို့မလဲဆိုတာကိုတော့စဉ်းစားရမယ်။အဲကိုအားကိုရမယ်။ဒီတော့ကိုအားကိုမှကိုအားကိုပြီးတော့နောက်ဆုံးအသက်အထိကိုစည်သေးသွားတဲ့အာဇာနည်ပုံကိုကြီးတွေကိုကျမတို့တကယ်လေးစားရရောက်မှာပါ။ဒီမှာလာပြီးတော့ခေါင်းငုံပြီးတော့အလေးပြုယုံနေဒါလေးစားတယ်လို့လုံလုံလောက်လောက်ပြောလို့မရပါဘူး။ရောင်းကျမကပြီးတော့ကျမရဲ့အဲ့လိုအထူးသဖြင့်လူငယ်တွေရောလူလတ်ပိုင်းတွေရောလူကြီးတွေရောကျမအမြင်မှာတော့အသက်60ကျော်အသက်100ကျော်ရင်တောင်မှဆက်ပြီးတော့ကိုပို့ပြီးတော့မြင့်မြတ်အောင်လုပ်နိုင်တဲ့အရေးချင်းရှိကြတာပဲလူတိုင်းလူတိုင်းဟာအာဇာနည်စိတ်ကလေးရှိမယ်ဆိုရင်အာဇာနည်ကိုဖြစ်စေတဲ့အတွေးခေါ်အမြင်တွေကိုမွေးမြူပြီးပြုစုပျောက်ထောင်မယ်ဆိုလို့ရှိရင်ကျမတို့နိုင်ငံဟာအာဇာနည်နိုင်ငံဖြစ်နိုင်ပါတယ်အာဇာနည်နိုင်ငံလို့ပြောလို့ရတာ အင်မတန်မှမြင့်မြတ်တဲ့ထူးမြတ်တဲ့နိုင်ငံတစ်ခုဖြစ်နိုင်ပါလေအဲ့တော့အားလုံးဆက်ပြီးတော့စူးစမ်းသွားကြပါတနေ့နဲ့တနေ့ကျမတို့ဟာအာဇာနည်နိုင်ငံနဲ့ထိုက်တန်တဲ့လူမျိုးတွေဖြစ်အောင်လို့အားလုံးစူးစမ်းကြပါကိုယ့်ကိုယ်ကိုပထမပြန်ပြီးတော့ကြည့်ပါပြုပြင်ပါပြောထောင်ပါသူများတွေကိုမကြည့်နေပါနဲ့အဲ့ဒီအခွင့်အရေးကိုမှမသုံးဘဲနဲ့လူများတွေကတော့မပြုပြင်ရခေါင်းလားလို့ပြောနေလို့ရှိလို့ရှိရင်တော့ကျမတို့လူကျင်တဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဆိုတာအချိန်ကြာပါဦးမယ်အချိန်တွေအများကြီးရှိတယ်ဒီအချိန်တွေကိုအလဟတာမဖြစ်ပါစေနဲ့ဒီအချိန်တွေမှာကျမတို့ဟာအာဇာနည်ကြီးများအသက်စတေးရာကျိုးနတ်တဲ့တိုင်းပြည်တစ်ပြည်ဖြစ်လာအောင်လို့ဝိုင်းဝန်းပြီးတော့စူးစမ်းကြပါလို့ဆိုရင်းနဲ့ညီကုန်းချွတ်